မလေးရှားနိုင်ငံမှာတရားမဝင်အလုပ်သမားတွေကိုဇူလိုင်လ1ရက်တနင်္ဂနွေနေ့ကစပြီးတော့စီမံချက်နဲ့ဖမ်းဆီးနေရမှာအဖမ်းခံရတဲ့အထက်မှာမြန်မာနိုင်ငံသားတွေလည်းပါဝင်တဲ့အကြောင်းမလေးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံးကပြောပါတယ်။ဂျာနဲ့ချီပြီးတော့ဖမ်းခံရတဲ့အထက်မှာမြန်မာနိုင်ငံသားအကြီးအကျယ်ကတော့တိတ်မများလာသေးဘူးလို့ဆိုပါတယ်။အကြောင်းစုံကိုဖမ်းနိုင်ငံအခြေစိုက် VOA မြန်မာပိုင်းသတင်းတောက်မအေးမာကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ။
မလေးရှားနိုင်ငံမှာအထောက်အထားလက်မှတ်လုပ်ဖို့အတွက်သတ်မှတ်ပေးထားတဲ့ရက်ကုန်ဆုံးပြီးနောက်တစ်ရက်ဖြစ်တဲ့ဇူလိုင်လ1ရက်နေ့မှာတော့အဖမ်းအစည်းတွေအကြီးအကျယ်စတင်လုပ်လာတာဖြစ်ပါတယ်။မလေးရှားနိုင်ငံရဲ့မြို့တော်ကွာလာလမ်ပူမြို့တဝိုက်မှာယာကနန်းရှိတဲ့နိုင်ငံသားတွေကိုစက်တိုက်ဖမ်းဆီးခဲ့တာပါ။မလေးရှားနိုင်ငံမြန်မာတန်ရုံးကပထမအတွင်းဝင်ဦးတက်စော်တို့ကတော့အခုလိုရှင်းပြပါတယ်
။ဒီနေ့တော့အဲ့ဒီမလေးရှားကျွန်တော်တို့ကပြုတ်လေပေါ့နော်။မြန်မာတိုင်းနေရှိတဲ့နေရာမှာတော့အဖမ်းအစည်းတွေရှိခဲ့တယ်။ကွာလာလမ်ပူမှာလည်းခင်ဗျာကျွန်တော်တို့ဒီမာရန်ပေါ့နော်အရင်တုန်းကဆိုရင်တော့ဒီမာရီမြန်မာဆိုင်ကြီးအများကြီးရှိတဲ့နေရာပေါ့ဟုတ်ကဲ့မြန်မာတွေလည်းပါပါတယ်ခင်ဗျာဒါနဲ့မြန်မာကတော့လူကြီးနေတယ်ခင်ဗျာဟိုလူကြီးဘယ်လောက်လို့ပြောလို့မရပါနဲ့လေမြန်မာကတော့တော်တော်လေးနေပါတယ်ပါသွားတယ်လို့ကျွန်တော်တို့သိရတယ်လို့ပါလေစက္ကန့်လောက်ပဲပါတယ်ခင်ဗျာအရကန်းတော့မပါပါဘူးမ
ှဒီကနေ့ဖမ်းဆီးမှုကတော့ကွာလာလမ်ပူမှာအတော်လူကြီးများတဲ့ဖမ်းဆီးမှုဖြစ်တယ်လို့လည်းဆိုပါတယ်
ကျွန်တော်များတယ်ခင်ဗျာတို့ဒီနေ့ကျွန်တော်တို့တွေ့ခဲ့တာပေါ့နော်ကျွန်တော်လည်းအဲ့ဒီကံမှာဟိုဒီနေ့ဈေးဝယ်ရင်းနဲ့တွေ့လိုက်တဲ့အခါကျတော့ဟိုတခြားနိုင်ငံသားတွေလည်းကျွန်တော်များတွေ့ခဲ့ပါတယ်ဒီကားကြီးတွေနဲ့လေတို့ကဖမ်းပြီးတော့တနေရာမှာလမ်းဆုံမှာပုံအစုထားပေါ့ပြီးတော့မှတို့ကအဲ့လိုမျိုးကားတွေနဲ့လိုက်ခေါ်တယ်ပေါ့နော်ကျွန်တော်မျက်စိရှိမှသိတော့အိုင်ပေါ့လေအဲ operation စတာကတော့ပြီးခဲ့တဲ့3ရက်လောက်ခင်ဗျာစတယ်ကျွန်တော်တို့ကြားတယ်ခင်ဗျာဒါပေမဲ့ KL မှာတော့မဟုတ်ဘူးပေါ့နော်တခြားဒီ KL နဲ့နည်းနည်းလေးဟိုမိမိစင်လောင်းပေါင်းရတဲ့မျိုးလေးတွေပေါ့အဲ့လိုလေးဒီမှာရှိနေပါတယ်ဟိုပြီးခဲ့တဲ့3ရက်လောက်ကလည်းကျွန်တော်ကြားတယ်ပေါ့ဒီနေ့တော့ဒီ CL မှာကတော့တော့ငင်းနေပို့သေးပေါ့လေပြောရမယ်ဆိုရင်ဟုတ
်ပြီးခဲ့တဲ့3ရက်လောက်ကတော့မလေးရှားနိုင်ငံဆလန်ကောပြည်နယ်ထဲမှာအဖမ်းအစည်းတွေဇက်တိုက်လုပ်လာတဲ့အတွက်မြန်မာအပါအဝင်နိုင်ငံသားတွေယာကနန်းလောက်ဖမ်းဆီးခံရပါတယ်အစားအသောက်တွေအ திக ရောင်းတဲ့နေရာကြီးတစ်ခုကိုဖမ်းဆီးတာမဟုတ်အဲ့ဒီမှာဖမ်းဆီးခံရတဲ့အလုပ်သမားတွေနဲ့ဇီးရောက်သူအများစုကတော့မြန်မာနိုင်ငံသားတွေဖြစ်ကြတယ်လို့ဆိုပါတယ်မလေးရှားအစိုးရကအထောက်အထားလက်မှတ်တွေလုပ်ဖို့အတွက်ခွင့်ပြုထားတဲ့ရက်ဟာဇွန်လ30ရက်နေ့မှာကုန်ဆုံးသွားပြီဖြစ်တာကြောင့်ယူတိုင်းကတရနေ့ကစလို့အဖမ်းအစည်းတွေလုပ်မယ်ဆိုပြီးကြေညာထားတာပါမြန်မာလူသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလို့သမားညွှန်ကြားမှုဦးစီးဌာနရဲ့စီးရင်ရမလေးရှားမှာတရားဝင်အလုပ်လုပ်နေကြသူအလို့သမားပေါင်း3000ကျော်ရှိပြီးတခြားနည်းလမ်းတွေနဲ့မလေးရှားကိုရောက်သွားတဲ့သူအားလုံးပေါင်းရင်မလေးရှားမှာမြန်မာလူသမား၅သိန်းတက်မနေရှိတယ်ဆိုပြီးခံမှန်းထားပါတယ်အဲ့ဒီထဲမှာတရားမဝင်နေထိုင်အလုပ်လုပ်နေကြသူတိန်းနဲ့ရှိပါရဲ့ရှင်